တမတော်ကာဝေးဦးစီးချုပ်ဟာဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC တောင်ရှိသူတွေနဲ့ကချင်ပြည်နယ်မှာဒီနေ့တွေ့ဆုံပြီးဆစ်ဆောင်ဒုက္ခသည်တွေနေရာပြန်ရည်နဲ့ငြိမ်းချမ်းရေးကိစ္စတွေဆွေးနွေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။တမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ KBC အကြီးအကဲတွေမြေကြီးနားမြို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်မလိခရိတ်သာမှာတွေ့ဆုံမှုအတွင်းစစ်ဘေးဒုက္ခသည်တွေနေရာပြန်ရည်ကိစ္စကိုပါဆွေးနွေးခဲ့ကြတာပါ။လနကိုင်ပဋိပက္ခဖြစ်ပွားရာဒေသမှာမိုင်းရှင်းလင်းရေးအပါအဝင်ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနေရာပြန်ရေးဒေသတွင်းမှာအခြေစိုက်လှုပ်ရှားနေတဲ့ KIO လနကိုင်အဖွဲ့တွေနဲ့တပ်မတော်တို့ရဲ့ပူးပေါင်းပါဝင်မှုတွေကို KBC တောင်ရှိသူတွေကဆွေးနွေးခဲ့ကြရလို့လဲ KBC ဥက္ကဋ္ဌဒေါက်တာခါလမ်ဆမ်ဆွန်က VOA ကိုပြောပါတယ
်ကျွန်တော်တို့ MCA ကိစ္စတွေဒီဖွဲ့စည်းပုံရှိတာဥပဒေကိစ္စတွေဒီပြောပါတယ်ကျော်လေးညမှာတော့ဒီ NC ဖိစားတော့လိုက်စားပါဆက်ဖြစ်တဲ့ကောင်းစီဖြစ်တဲ့ချိန်ကြောင့်ဒါနဲ့ဒီပေတန်းချက်တော့ပြေရတော့ပြန်မပါလာတော့ဒီစိတ်မကောင်းမှုရှိတဲ့အကြောင်းကိုပြောပါတယ်ဒီခြေတော်ဥပဒေနဲ့အားလုံးကဒီလိုမှလက်ခံဖြစ်တဲ့ဖွဲ့စည်းပုံကိုဒီအခြေခံကန့်တတ်တစ်ခုမှာတော့ဟိုလိုက်တာဒီမှာပြင်ချာကိုလည်းဒီလက်ခံတယ်ဆိုတော့သူပြောပါတယ်သူလက်ခံတယ်ဆိုကြောင်းပေါ့
စစ်ဆောင်တွေနေရပြန်ရေးတပ်မတော်ဘက်ကပူပေါင်းဆောင်ရွက်ဖို့ကတိပြုခဲ့တဲ့အပေါ်ကြိုဆိုကြောင်းလည်းပြောပါတယ်။ KBC တောင်ရှိသူတွေနဲ့တနအိခွဲလောက်ကြားတွေးဆမှုအတွင်းကာကွယ်ရေးဦးစီးချုပ်ကတနနိုင်ငံလုံးပြစ်ခတ်ရစရေးစာချုပ် NCA သဘောတူညီချက်နဲ့ KIO အဖွဲ့အစည်းအပေါ်သဘောထားတွေအပြင်ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တယ်လို့ဒေါက်တာခါလမ်ဆန်ဆွန်ကပြောပါတယ်
။အခုကျွန်တော်ဒီကပါဒီဒိုမီရှင်ဒူဒန်နေနဲ့ဟိုပြန်ဖို့ကိစ္စမှာတော်တော်ကိုကြာနေပေါ့မယ်ဆိုကျွန်တော်ကြည့်တယ်။ဒါကြောင့်မယ်ဆိုတော့ဟိုဘလောက်အများကြီးအိမ်ဆောင်စုကိုကုညီနိုင်တဲ့ဟိုမိမိကြီးကလည်းဘလောက်ကျွန်တော်တို့မနေမှမပေါ့မနိုင်ဘူး။ဒါမှမဟုတ်ဒီအစီအစဉ်နဲ့ကိုပြမဲ့ကိစ္စကိုကျွန်တော်တို့ရဲ့ချိန်မှာအဲ IDD တွေရဲ့ဆွေးနွေးတော့ဒီ landmine နဲ့ကြာ landmine ကိစ္စမှာကျွန်တော်တို့ကတပ်မတော်ရဲ့မိုင်းရှင်ကြီးကတော့ဒါနံပါတ်1အရေးကြီးတယ်
တွေ့ဆုံမှုအတွင်းနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာအားနည်းချက်တွေနဲ့ကိုဗစ်ရောဂါကာလနိုင်ငံရေးပါတီတွေစီယုံလှုံရှားခွင့်တွေနေပါခဲ့တဲ့ကိစ္စတွေနဲ့ရခိုင်ပြည်နယ်အပါအဝင်ရွေးကောက်ပွဲမကျင်းပဖြစ်တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်ရေးအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။မြောက်ပိုင်းလက်နက်ကိုင်မဟာမိတ်တွေဖြစ်တဲ့ကချင်လက်နက်ကိုင် KIA တန်းလက်နက်ကိုင် TNLA ကိုကန့်အဖွဲ့ MNDAA ရခိုင်လက်နက်ကိုင် AA တို့ကတော့အပြည့်အစုံသဘောတူညီချက်ရဖို့ညှိနှိုင်းနေရဆဲဖြစ်ပါတယ်။မကြသေးခင်ကတပ်မတော်ဘက်ကငြိမ်းချမ်းရေးဆွေးနွေးမှုကော်မတီတစ်ခုကိုအစိမ့်မြင့်အရာရှိရင်းနဲ့ဖွဲ့စည်းခဲ့တဲ့အပေါ်မှာတော့ TNLA AA MNDAA သုံးဘွဲကကြိုဆိုကြောင်းလဲထုတ်ပြန်ချက်အသီးသီးမှာထုတ်ပြန်ခဲ့တာပါ။ဒီနေ့တွေ့ဆုံမှုမှာတော့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ဘက်ကအကြီးအကဲ6ယောက်တပ်မတော်ဘက်ကကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အပြင်ကြီးရည်လေးအရာရှိတွေလည်းပါဝင်ခဲ့ကြပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA ကိုသတင်းပေးပို့လိုက်တာပါ။